路人的失心，今生这把子，度日打算个把乱。
开马的屋里里，波拉的等你嘛。တိုင်းပြည်ရဲ့နိုင်ငံရေးကလည်းတဖြည်းဖြည်းနဲ့တည်ငြိမ်လာမှာဖြစ်ပါတယ်။တရားမျှတပြီးခိုင်မာတဲ့ဥပဒေတွေဖြစ်ပေါ်လာဖို့နိုင်ငံသားတိုင်းမှာတာဝန်အပြည့်ရှိပါတယ်။ငါကပြည်သူတက်တက်ပဲငါနဲ့မဆိုင်ဘူးလို့အချောင်ခိုနေလို့မဖြစ်ပါဘူး။ကိုယ်တိုင်းပြည်တိုးတက်ပြောင်းလဲလာဖို့ကောင်းတဲ့ကောင်းလာဖို့အရေးမှာအားလုံးပါဝင်လက်တွဲကူညီဆောင်ရွက်ရမှာဖြစ်ပါတယ်။ဥပဒေဆိုတာတိုင်းပြည်တစ်ပြည်ရဲ့အသက်ပမာအလွန်အရေးကြီးပါတယ်။ဥပဒေကောင်းရင်တိုင်းပြည်ကောင်းမယ်။ဥပဒေညံ့ရင်နလန်မထူနိုင်ဘူးဆိုတာအများသိပါတယ်။တူတက်နေတဲ့တိုင်းပြည်တွေကိုလေ့လာကြည့်ပါပြည်သူပြည်သားအားလုံးနဲ့တိုင်းပြည်ကြီးတစ်ခုလုံးရှောင်လန်းနေတဲ့လမ်းစဉ်ဟာဥပဒေပေါ်မှာယက်တီထားတာဖြစ်ပါတယ်ဥပဒေရဲ့အရေးပါပုံတန်ဖိုးကြီးပုံတွေကိုနိုင်ငံကြီးသားတွေတည်ထားကြလို့သူတို့တိုင်းပြည်တွေကိုဥပဒေနဲ့လုံခြုံအောင်အခြေခံအုပ်မြစ်ချပြီးပြည်သူလူထုရှောင်လန်းနိုင်အောင်ဥပဒေနဲ့ပင်လမ်းခင်းပေးလိုက်တာဖြစ်ပါတယ်ဥပဒေကိုတန်ဖိုးထားလိုက်နာတတ်သူတွေများလာလေးလေးအခက်အခဲပြဿနာတွေနှေးပါလေးလေးဖြစ်လို့ဥပဒေဆိုတာတိုင်းပြည်ရဲ့အသက်နိုင်ငံသားတွေရဲ့အသက်ပင်ဖြစ်ပါတယ်။ယနေ့သာသနာ့ဘောင်မှာသာသနာ့တာဝန်များကိုထမ်းဆောင်နေကြတဲ့ရန်တော်တွေဟာဝီနီးဒေသနာတော်များကိုလိုက်နာဆောင်ရွက်ရပါတယ်။ဝီနီးတည်ရင်သာသနာတည်မယ်။ဝီနီးမရှိရင်သာသနာပြတ်မယ်။ဝီနီးဒေသနာတော်သည်သာသနာတော်ရဲ့အသက်လို့ဆိုထားပါတယ်။ရဲကျက်ကြီးကြီးနဲ့ဝီနီးဒေသနာတော်တွေကိုသာသနာတော်အတွက်ဟောကြားထားခဲ့လို့လေယနေ့မြတ်ဗုဒ္ဓပြိဋိဘံဆံပြီးသည့်တိုင်သာသနာတော်ကဆက်လက်တည်တံ့နေစေဖြစ်ပါတယ်။ဥပဒေကောင်းတဲ့အခါအဲ့ဒီဥပဒေစည်းကမ်းတွေကတိုးတက်အောင်မြင်များအတွက်စောင့်ရှောက်သွားတာဖြစ်ပါတယ်။စည်းကမ်းဥပဒေများရဲ့အကျိုးသက်ရောက်မှုကိုလက်တွေ့ပြတာပါပဲ။လူမျိုးပေါင်းများစွာနေထိုင်ကြတဲ့အနောက်နိုင်ငံတွေမှာစည်းကမ်းဥပဒေရေးရာကတော်တော်အားကောင်းပါတယ်။ဘယ်ရာကိုပဲလှုပ်လှုပ်စည်းကမ်းဥပဒေစည်းစနစ်တွေကိုအရင်ဦးဆုံးတည်ဆောက်ကြပါတယ်။ပြီးတဲ့အခါမှာအားလုံးပဲအဲ့ဒီဥပဒေကိုတန်ဖိုးထားကြပြီးလိုက်နာဆောင်ရွက်ကြပါတယ်။လုပ်ကံဆောင်ရွက်ကြရင်လိုအပ်ချက်အနည်းငယ်ကိုတွေ့ရတဲ့အခါမှာဒီဥပဒေကိုထပ်မံဖြည့်ဆွတ်ပါတယ်။တက်ဆိုင်ရာဥပဒေများကိုယ်စီရှိနေကြတဲ့အစိုးရဝန်ထမ်းများအရတူအရသားများကာကွယ်ရေးဝန်ထမ်းများဟာကိုယ်လမ်းကိုယ်စီကံနဲ့ကိုလိုက်နာရှောင်လန်းစခန်းသွားနေကြပါတယ်။ဥပဒေဆိုတာတိုင်းပြည်နဲ့လူမျိုးအတွက်မရှိမဖြစ်တယ်လို့တန်ဖိုးထားတတ်ဖို့လည်းလိုအပ်ပါတယ်။စည်းကမ်းဥပဒေဆိုတာအများကောင်းဖို့ပေါ်ပေါက်လာတာဖြစ်လို့ကြောက်စရာမလိုပါဘူးလူမုံရင်မူသုံးတယ်လူခင်းရင်မူပြင်းတယ်ဆိုတဲ့မြန်မာစကားရှိပါတယ်နောက်ကွယ်မှာလျှို့ဝှက်ထားတဲ့ဥပဒေစည်းကမ်းတွေကိုရေးဆွဲထားပြီးအဲ့ဒီလူကိုမုံတီးတဲ့အခါဒီစည်းကမ်းမူတွေကိုထုတ်သုံးပြီးဒုက္ခပေးတတ်တာတွေကိုနဲ့ခင်မင်နေလို့စည်းကမ်းဥပဒေကိုထပြင်ပြီးကူညီတာတွေဟာတကယ်တော့တရားမျှတတဲ့ဥပဒေတွေမဟုတ်ပါဘူးအများအတွက်ဖြစ်တဲ့ဥပဒေမဟုတ်လို့မကျေနပ်တဲ့လူတွေများတယ်လို့ရှင်းဖို့ခက်တဲ့ညင်းနီးတွေပင်ဖြစ်ပါတယ်။သူ့အတွက်ဥပဒေဆိုတာအများသူငါကောင်းဖို့အတွက်ဖြစ်လို့တရားမျှတမှုခိုင်မာမှုရိုးသားပွင့်လင်းမှုတွေအထင်ရှားရှိနေရမှာဖြစ်ပါတယ်။အမှန်စင်စစ်အဖြစ်ဥပဒေဆိုတာလမ်းညွှန်မှုကိုပေးနေတယ်လို့ကျေနပ်နှစ်သက်မှုတိုးတက်အောင်မြင်မှုစီလုံးညင်ညွတ်မှုတွေကိုလည်းပေးစွမ်းနေပါတယ်။ဒီရည်ချက်တွေပါရှိအောင်လဲရေးဆွဲရတာဖြစ်ပါတယ်။ကိုဖြစ်စေခြင်းနဲ့အတ္တလောဘမာမာနတွေကိုရှေ့တန်းတင်ထားလို့မရပါဘူး။အများကိုရှေ့ရှုရတာဖြစ်ပါလေဥပဒေတစ်ခုအကြောင်းကိုအချိန်လေးအကုန်ခံပြီးပြောဆိုညှင်းခုံနေရပြီးဒီအတွက်ပြဿနာတွေတက်နေရပြီဆိုရင်အဲ့ဒီဥပဒေမှာလွဲမှားမှုတစ်ခုခုတော့မလွဲမသေးရှိနေတတ်ပါလေနိုင်ငံတကာမှာလိုဥပဒေပညာရှင်တွေနဲ့တိုင်းပြည်ခေါင်းဆောင်တွေပြည်သူပြည်သားတွေသဘောတူညီချက်တွေနဲ့ရေးဆွဲထားတဲ့ဥပဒေဟုတ်မဟုတ်ဆိုတာအရင်စစ်ဆေးရမှာဖြစ်ပါလေပြဿနာတက်နေရပြီဆိုကြတဲ့ကအများသဘောတူထားတဲ့ဥပဒေမဖြစ်ဖို့ကတည်ကြပါတယ်ဒါရီပြည်လဲစီဖို့အကောင်းဆုံးလှုပ်တင်တာကတော့တိုင်းပြည်နဲ့လူမျိုးအကျိုးကိုဥတည်ပြီးအမြန်ဆုံးပြင်ဆင်ရမှာဖြစ်ပါတယ်ဥပဒေကိုပြင်ဆင်ရတာထပ်မံဖြည့်ဆည်းရတဲ့ကိစ္စတွေဟာကောင်းအောင်လုပ်တဲ့ကိစ္စဖြစ်လို့ရှက်เสียရကြောက်เสียရအားနာเสียရမရှိပါဘူးကိုယ့်အတွက်လှုပ်တာမဟုတ်ပဲကောင်းစေခြင်းလို့အများအတွက်လှုပ်တာဖြစ်လို့ရည်ရှိအတွက်စဉ်းစားရင်တကယ်လှုပ်တင်ပြင်ဆင်တင်ပါတယ်တို့ဖေရတော့ဝီနီစီကန်ဥပဒေတွေကိုစတင်တဲ့အခါမှာမူလပညာဆိုတာရှိတယ်လို့နောက်ထပ်လိုအပ်လာလို့ထပ်မံဖြစ်ဆွမှုအမှုပညာဆိုတာလည်းရှိနေပါတယ်။ရည်ရချက်တွေကလည်းကောင်းမွန်တယ်လို့စေနာကလည်းဖြူစင်တန်ရှင်းနေလို့ဝီနီစီကန်ဥပဒေများဟာနှစ်ပေါင်းများစွာကြာသည့်တိုင်အောင်လဲယနေ့အချိန်အထိအသက်ဝင်ရှင်သန်နေစေလိုက်နာကျင့်သုံးသူတွေရှိနေစေတည်တတ်နေစေပင်ဖြစ်ပါတယ်။ဒီဥပဒေတွေကိုရှင်လူယဟန်တွေအလွယ်တကူလေ့လာနိုင်အောင်ဖျားဥရီတော်ကြီးလို့မာကန်တော်ဆရာတော်ဖျားကြီးကရေးသားခဲ့ပါတယ်။ ထိုနည်းတူစွာပဲအများလေးစားပြီးတိုင်းပြည်ရှေ့ရီးတွေအတွက်အဆင်ပြေလွယ်ကူစေမယ့်ဥပဒေများအကြောင်းကိုအခုကတည်းကစဉ်းစားလုပ်ကင်တင့်ပြီဖြစ်ပါတယ်။တရားမျှတခိုင်မာတက်မှတ်တဲ့ဥပဒေမရှိရင်တိုင်းပြည်မှာအနာဂတ်ပြောင်းနေတယ်လို့ခန်းစားရမှာဖြစ်ပါတယ်။တိုင်းပြည်မှာတရားဥပဒေစိုးမိုးရေးအတွက်တရားမျှတတဲ့ဥပဒေတွေအမြန်ဆုံးပေါ်ထွန်းလာနိုင်ပါစေကြောင်းဆန္ဒပြုလိုက်ပါတယ်။ဒါရမပေါင်းသူတို့ကောင်းသူစည်ရဲ့ကင်းပြောင်းချမ်းသာရောက်ရကိုစိတ်နှဖျားချမ်းမှာချမ်းသာကြပါစေ
။ကင်းရှင်းကြပါစေ။တို့မြတ်တာစွမ်းကပါလွမ်းငြိမ်းချမ်းကြပါစေ။